ခုပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့မှာကုန်ဆုံးသွားတဲ့သတင်းပါအတွင်းထူးထူးခြားခြားဖြစ်ပေါ်လာတဲ့သတင်းတွေကထိုင်းနိုင်ငံမှာအာဏာသိမ်းမှုဖြစ်ပေါ်လာတဲ့သတင်းကိုဒီကနေ့စကားဝိုင်းမှာဆွေးနွေးဖို့လို့ရွေးချယ်ထားပါတယ်။ဒီဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ထားတာကတော့ထိုင်းမြန်မာနယ်စပ်အခြေစိုက် KNU ကရင်အမျိုးသားအစည်းအရုံးအထွေထွေတွင်းမှုပရိုမန်ရှာထိုင်းနိုင်ငံအခြေစိုက်မြမအရေးလေလာသုံးသပ်သူဥဝင်းမင်းနဲ့ RFA အစီအစဉ်မှုဦးစိုးတင်တို့ဖြစ်ကြပါတယ်။ကျွန်တော်ခင်မောင်ငင်းကတော့စတူဒီယိုထဲကနေတယ်လီဖုန်းနဲ့ဆက်သွယ်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်။ဒီပြီးခဲ့တဲ့ September 19ရက်အင်္ဂါနေ့မှာထိုင်းဝန်ကြီးချုပ် Mr. Thaksin Shinawatra ကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့အတွက်သွားရောက်နေစဉ်မှာထိုင်းကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးဆွန်သီကအာဏာသိမ်းယူလိုက်တာဖြစ်ပါတယ်။ဒီလိုအာဏာသိမ်းယူလိုက်တဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုနဲ့အနောက်ဥရောပနိုင်ငံတွေကကန့်ကွက်ပစ်တင်ခဲ့ကြသလိုပဲဩစတြေးလျနိုင်ငံနဲ့ဂျပန်တို့လိုအာရှနိုင်ငံတွေကလည်းပဲပစ်တင်ရှုံချကြပါလေ။ဒါအပြင်ဒီမိုကရေစီရေးနောက်ပြန်ပြီးတော့ဆုတ်သွားတာပဲလို့ဝေဖန်ခဲ့ကြပါလေ။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာကိုဖီအန်နန်ကလည်းပဲဒီလိုအာဏာသိမ်းယူတယ်ဆိုတာဟာအားပေးရမယ့်ကိစ္စမျိုးမဟုတ်ဘူး။ဒီလိုဖြစ်ခဲ့ရတဲ့အခြေအနေကနေပြီးတော့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်အမြန်ဆုံးအရက်ဖက်ကိုအာဏာလွှဲပေးဖို့လိုအပ်တယ်လို့ပြောကြားဝေဖန်ခဲ့ပါလေ။အဲ့ဒီလိုအခြေအနေတွေဖြစ်နေတဲ့အချိန်မှာထိုင်းနိုင်ငံထဲမှာကတော့ပြည်သူတွေကဒီလိုစစ်တပ်ကအာဏာသိမ်းယူလိုက်တာကိုလက်ခံတဲ့အနေအထားကျွန်တော်တို့အားလုံးပဲမြင်တွေ့ရပါတယ်။ဘန်ကောက်မြို့ပေါ်မှာဆိုလို့ရှိရင်မြို့သူမြို့သားတွေကစစ်ဒီအစိုးရဝန်ကြီးဌာနတွေမှာစောင့်ကြနေတဲ့စစ်သားတွေကိုပန်းနေသွားပြီးတော့ပေးကြတယ်။အတူတကတွဲပြီးတော့ဓာတ်ပုံရိုက်ကြတယ်ဆိုတာမျိုးတွေလည်းပဲကျွန်တော်တို့မြင်ရကြားရပါတယ်။အဲ့တော့ဒီထိုင်းနိုင်ငံမှာအခုလိုအာဏာသိမ်းလိုက်တာဟာကျွန်တော်တို့မြန်မာနိုင်ငံနဲ့ကောဘယ်လိုများဒီအပြောင်းအလဲတွေ၊ကြရရိုက်ခတ်မှုတွေပေါ်ထွက်လာနိုင်မလဲ။နောက်အပြင်ထိုင်းမြန်မာနယ်စပ်မှာရှိကြတဲ့တိုင်းရင်းသားတွေဒီမြန်မာနိုင်ငံကနေပြီးတော့တွားရောက်အလုလုကင်နေကြတဲ့ဒီသာမန်ပြည်သူတွေအတွက်ကောဘယ်လိုကြရရိုက်ခတ်မှုတွေရှိမလဲ။စတဲ့ကိစ္စတွေနောက်ဆက်တွဲပေါ်လပေါက်လာနိုင်တဲ့အကျိုးဆက်တွေကိုကျွန်တော်တို့ဆွေးနွေးသွားကြပါမယ်။အဲ့တော့ဥစွာပထမဒီထိုင်းမြန်မာနယ်စပ်ဒေသမှာတိုင်းရင်းသားလူမျိုးစုတွေအများအပြားရှိနေကြတဲ့အတွက်ကြောင့်အခုဒီကိစ္စနဲ့ပတ်သက်ပြီးတော့ KNU ကရင်မျိုးသားအစည်းအရုံးပြောရေးဆိုခွင့်ရှိသူဖရိုမန်ရှာကိုဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ပြသချင်ပါတယ်ခင်ဗျ။
အခုဆိုလို့ရှိရင်ထိုင်းလူအဖွဲ့အစည်းထဲမှာတော့ဒီမီဒီယာကိစ္စနဲ့ပတ်သက်လို့လေလက်ရှိတဆင်ဆိုးရနေပြီးတော့ပုံချုပ်ကန်လာတဲ့ကိစ္စတွေဒီတောင်ပိုင်းမှာဖြစ်လာတဲ့မကျေနပ်မှုတွေပေါ့လေဒီမတည်မငြိမ်ဖြစ်မှုတွေအပေါ်မှာနိုင်ငံရေးကမဆွေးနွေးမဖြစ်ရှင်းနိုင်တာတွေနောက်တစ်ခုကတော့ဒီအဂရိတ်အဂရီလိုက်စားတာတွေပေါ့လေနောက်မူစီဝါတိုက်ဖြတ်ရေးလုပ်တဲ့ကာလတုန်းကကိစ္စတွေအပေါ်မှာမကျေနပ်တာတွေအများကြီးဖြစ်နေတယ်တို့တော်လည်းပဲသူတို့ဖြစ်ရှင်းလို့မရဘူးဖြစ်ရှင်းမရတဲ့ခါကျတော့သူကအေးချမ်းတည်ငြိမ်မှုလည်းပြပြနေနဲလာတဲ့အခြေအနေကိုကျွန်တော်တွေ့ရတယ်တို့တော်လည်းပဲစစ်ဘက်အာဏာသိမ်းတဲ့အဆင့်ထိကြောက်သွားလိမ့်မယ်လို့တော့ကျွန်တော်တို့ကြိုးပြီးတော့မစဉ်းစားမိပါဘူးစစ်ဘက်အာဏာသိမ်းမှုတစ်ခုဖြစ်လာတဲ့ခါကျတော့ကျွန်တော်တို့လည်းနည်းနည်းအံ့အားတင့်တယ
်ဟုတ်ကဲ့ဆရာဒီဗိုလ်ချုပ်ကြီးစွန်စီကလည်းပဲဒီပြီးခဲ့တဲ့နိုဝင်ဘာလကပဲတခါလေဒီလိုကောလာလာတွေတွေ့နေတော့သူတို့စစ်တပ်အနေနဲ့အာဏာသိမ်းယူမှုတော့လုံမှာမဟုတ်ပါဘူးလည်းပြောခဲ့တယ်အခုနောက်ဆုံးဒီအာဏာသိမ်းလိုက်တဲ့ကိစ္စမှာကျတော့သူကဒီနိုင်ငံရေးမတည်မငြိမ်ဖြစ်နေကြတာပြည်သူတွေကိုနှိုက်ကပဲဒီလိုစစ်တပ်ကအာဏာသိမ်းမှုကိုလိုလားလို့သိမ်းလိုက်ရပါတယ်လို့လည်းသူပြောတယ်ခင်ဗျဟု
တ်ကဲ့ကြည့်ရတာတော့အခုနောက်တော့ဒီသတင်းတွေထွက်လာတဲ့ကိစ္စမှာတော့သူရဲ့အနာသိမ့်မှုနဲ့ပတ်သက်လို့ပေါ့လေဒီထောက်ခံမှုတွေအများကြီးကြားနေတဲ့အချိန်ကြီးရှိပါတယ်။ဒါမှလို့သူထိုင်းလူအဖွဲ့အစည်းထဲမှာတော့သူတို့ရိုက်ခတ်မှုအများကြီးရှိနေတယ်။သို့တော်လည်းပဲအထူးသဖြင့်ပေါ့လေဒီထိုင်းအရာဖက်အစိုးရဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့အဲ့ဒီတက်ရောက်မှုကိုကျွန်တော်တို့ပို့ပြီးတော့ထင်တာမြင်တာကျွန်တော်တို့တွေ့ရလိမ့်မယ်လို့ကျွန်တော်တို့ယူဆတယ်အဲဗမာပြည်နဲ့ပတ်သက်လို့ကတော့သူတို့ဘယ်လောက်ထိရိုက်ခတ်မလဲဆိုတာတော့လောလောဆယ်တော့ကျွန်တော်တို့မမြင်နိုင်သေးပါဘူးအခုနေစဒေတာတွေပိတ်လိုက်တဲ့တကြောင်လို့အခုအယောင်းဝယ်တွေရဆိုင်သွားတယ်နောက်ပြီးငွေကြေးတွေငွေကြေးပြဿနာတွေတက်လာတယ်ဆက်ရှင်ပေါ်လေအဲ့လိုဟာမျိုးတွေကျွန်တော်တွေ့ရတယ်သို့တော်လည်းဗမာပြည်ဆိုင်ရာပေါ်စီတစ်ခုလုံးနဲ့ပတ်သက်လို့ကတော့အရဖက်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းပို့ပြီးတော့ထင်တာမြင်တာဖြစ်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲလို့လင့်ပါတယ
်ဟုတ်ကဲ့ အဲ့တော့အခုဒီလိုအာနာသိမှုရဲ့နောက်ဆက်တွဲအနေနဲ့ပေါ့လေဟိုကိုဆရာပရိုမတ်ဆာပြောလို့ပဲမြန်မာနိုင်ငံပေါ်ဘယ်လိုသဘောထားပြောင်းလာမလဲပါလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ကြအောင်ပါပေါ့လေသူတို့လည်းပဲဒီအာနာသိပြီးချက်ချင်းလက်ငင်းတော့ဒီနိုင်ငံသားရေးမူဝါဒကိုလောလောဆယ်အပြောင်းလဲလုပ်နိုင်မှာမဟုတ်သေးဘူးသူတို့ကသူတို့ဒီတရားဥပဒေစိုးမိုးရေးအတွက်ကိုနော်ပြည်တွင်းရေးဟိုသာပေါ့အေးချမ်းမှုရအောင်နော်တည်ငြိမ်မှုရရှိအောင်သူတို့လည်းစ조사ကြအောင်ပါပါပဲအခုဒီလိုဖြစ်လာတဲ့ကိစ္စမှာဒီစစချင်းကတော့မသိတာဘူးပေါ့လေနောက်တော့ဒီပိုချိုးကြီးစွန်တီကနေပြီးတော့ဒီထိုင်းမီဒီယာတွေသတင်းစာတွေအပေါ်မှာချုပ်ချယ်မှုတွေလုပ်မယ်နောက်ပြီးတော့ဒီအတန်းလွင့်ဌာနတွေရုပ်မြင်သံကြားဌာနတွေအပေါ်မှာဒီချုပ်ချယ်မှုတွေလုပ်လာတယ်ဒါအပြင်နိုင်ငံရေးပါတီတွေကိုလည်းပဲစီဝေးခွင့်အောင်မပေးတော့ဘူးဆိုတော့ဒါကဒီတင်းကျလာတဲ့သဘောမျိုးမြင်ရတာပေါ့လေဒီတော့ထိုင်းနိုင်ငံမှာနေထိုင်နေတဲ့ဥဝင်းမင်းအနေနဲ့နော်ဘယ်လိုမြင်လဲတွေ့တယ်သုံးသပ်မိလဲဆိုတာလဲကျွန်တော်တို့ကြားပြစီခင်ဗျဟု
တ်ကဲ့အဓိကဒီပါတီတွေကိုထိန်းချုပ်တာတို့လားသတင်းဌာနတွေကိုထိန်းချုပ်တာတို့နောက်ဒီလူထုဟိုစုဝေးမှုတွေကိုထိန်းချုပ်တာတို့ပေါ့နော်ဒီငါတို့ထက်ပိုမစုအောင်ဘူးအဲဒီကိစ္စတွေကဒီအာဏာသိမ်းပြီးမကြခင်မှာပဲထပ်ထွက်လာကြတာဖြစ်ပါတယ်ဒီထိန်းချုပ်မှုတွေကဟိုဖြစ်နိုင်ရင်တော့မလုပ်သင့်ပါဘူးဒါပေမဲ့ဒီခြေနေတစ်ခုအောက်မှာသူတို့လုပ်နေရပုံရတယ်အဲဒီခြေနေကဘာလဲဆိုတော့အထူးသဖြင့်တော့ဝန်ကြီးချုပ်ဟောင်းတက်ဆင်ကိုနော်ထောက်ခံတဲ့သူတွေဒါမှမဟုတ်ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ပါတီရလူတွေအနေနဲ့ပေါ့နော်ဒီဆန္ဒပြပွဲတွေလုပ်ပြီးတော့လက်ရှိဒီအာဏာသိမ်းတာကိုဆန့်ကျင်တဲ့လှရှားမှုတွေကိုအဲလုပ်ဖို့အစီအစဉ်ရှိနေတယ်လို့အခုလက်ရှိဒီဆက်အာဏာသိမ်းကောင်းဆောင်တွေမှာအဲတန်တရားရှိနေလားထောက်ထားရှိနေသလားကျွန်တော်အဲ့ဒီနေထားတာမပြောတတ်ပါဘူး။အဲဘာလို့ဒီကောင်းတာကတော့အခုလိုဒီချင်းချုပ်မှုတွေကိုဟလာလက်ရှိနှစ်ပတ်အတွင်းတော့ဟလာအရှာကြီးပေါ့နော်။ထားကောင်းထားနိုင်ပေမဲ့ဒီယတဆိုရလက်ထဲကိုပေါ့နော်မကြခင်နှစ်ပတ်အတွင်းအဲ့အာနာလွှဲပြီးသွားလို့ရှင်တော့ဒီကိစ္စတွေချင်းချုပ်မှုတွေကိုတော့ကျွန်တော်ထင်တယ်ရှော့ပေးတင်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီပါတီတွေနေတဲ့ကာဟလာဖွဲ့စည်းပုံရေးဆွဲရေးတို့နောက်ပိုင်းမှာဟလာဒီရွက်ောက်ပွဲတွေဝင်ဖို့တို့ဒါတွေအားလုံးအတွက်လွတ်လပ်ခွင့်တွေအားလုံးရှိထားဖို့လိုပါတယ်။အထူးသဖြင့်သတင်းဌာနတွေဆိုလို့ရှိရင်လည်းမှန်တာမှားတာအားလုံးကိုအမြဲတမ်းထောက်ပြနေဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အာနာဆိုတာကဟိုလူတွေကရပြီးလို့ရှိရင်ဒီအာနာအငွေ့အသက်မှာမမောပြီးတော့အလိုချုံလုံးမိကြတယ်ရှိနေတယ်လေ။အဲ့ဒီအခါကျတော့အဲချင်းချုပ်မှုတွေဆိုတာရှိထားဖို့လိုပါတယ်။
အခုအာနာသိမ်းမွဲဖြစ်လာခဲ့တဲ့အချိန်မှာဒီဘန်ကောက်မြို့တော်နဲ့တကွပေါ့လေဒီချိန်မာရီတို့ဟလာတခြားမြို့ကြီးပြကြီးတွေမှာပေါ့ဒီပြည်သူလူထုကစစ်တပ်အပေါ်မှာသဘောထားကကျွန်တော်တို့ဒီကသတင်းတွေကြည့်ရတဲ့လောက်ကတော့ထောက်ခံတဲ့အင်အားစုတွေတော်တော်များတယ်လို့ပြောတယ်ခုနဦးဝင်းမင်းပြောသွားတဲ့နေရာမှာမစ္စတာတောက်ဆင်ကိုထောက်ခံတဲ့အင်အားစုတွေကဆန္ဒပြလာမှာတွေပါတယ်ဆိုရင်ရတယ်ဆိုတော့မစ္စတာတောက်ဆင်ကိုထောက်ခံတဲ့အင်အားကဘလောက်လောက်များရှိနိုင်တယ်လဲခင်ဗျာ
မစ္စတာတက်ဆင်ကိုဒီရွေးကောက်ပွဲမှာပေါ့နော်ပြီးခဲ့တဲ့ဒီဧပြီလတုန်းကတော့အဲထောက်ခံခဲ့တဲ့လူကမြို့ကြီးတွေတက်စားလို့ရှင်တော့ဟိုအထူးသဖြင့်ဘန်ကောက်မြို့တက်စားလို့ရှင်ပေါ့နော်ဒီနယ်ဘက်တွေမှာအများစုဖြစ်ခဲ့တာကိုတွေ့ရပါတယ်အဲဒါပေမဲ့အခုဒီစစ်တပ်အာဏာသိမ်းတဲ့အပေါ်မှာကြပြန်တော့လဲနော်ဒီမကြတဲ့ကပြုလုပ်ခဲ့တဲ့စစ်တမ်းတွေရပေါ့နော်ဒီမြို့ကြီးတွေမှာ80ရာခိုင်နှုန်းကျော်ထောက်ခံတယ်လို့ပဲနယ်တွေမှာလည်း80ရာခိုင်နှုန်းကျော်ထောက်ခံခဲ့တာကိုသွားတွေ့ရပါတယ်အဲအဲ့ဒီတော့ဖြစ်နိုင်တာကဝင်ကြုတ်တက်စင်ကိုတချင်ကထောက်ခံခဲ့ပြီမဲ့လေအခုဒီအာနာသိမ့်ပြီးတဲ့အခါမှာတော့ဒီလက်ရှိအာနာသိမ့်တာကိုအဲထောက်ခံတဲ့လူဟလာပိုရှိလာတယ်လို့ပြောလို့ရတဲ့သဘောမျိုးဖြစ်နေပါတယ်အဲဘာကြောင့်ဖြစ်နိုင်လဲဆိုတော့လက်ရှိအာနာသိမ့်တာကိုထိုင်းနိုင်ငံမှာတကယ်နော်ဟိုအားလုံးကဟလာရိုသေမြန်လို့ပြီးတော့တကယ်ကိုလေးစားချစ်ခင်ရတဲ့ထိုင်းရဲ့ဘရင်ကိုယ်တိုင်ကအခုဒီအာနာသိမ့်ဆွေရကိုအတိမတ်ကြည့်လိုက်ပြီးဖြစ်ပါတယ်အဲ့ဒီခါကျတော့လူတော်တော်များများကပေါ့နော်ခုနကဝင်ရောက်တက်စင်နေတဲ့ကဟလာဒီနယ်ဒေသတွေမှာအဲသူ့ရဲ့ပတ်စံကိုသုံးပြီးတော့ပေါ့နော်အဓိကတော့အစိုးရပတ်စံပါပဲဒါပေမဲ့သူကဟိုသူ့ပေးတယ်လို့မျိုးသူ့နာမည်သုံးပြီးတော့စီယုံထားတဲ့ခါကျတော့လူရီယာဟိုတက်စင်ကိုကျေးဇူးရှင်လို့ထင်ခဲ့ကြတယ်လေအဲအဲ့ဒီပုံမှာထောက်ခံခဲ့ပြီးမဲ့လေတကယ်တမ်းဒီထိုင်းပြည်နဲ့ရှင်လာတဲ့ခါကျတော့ထိုင်းပြည်ကဒီလူထုကိုအကူအညီပေးပြီးတော့လှုပ်လာတာကဟိုတက်စင်လို့ရှင်းနေလောက်မဟုတ်ဘူးဟိုသူလှုပ်လာတာကနှစ်40လောက်ရှိနေပြီလေအဲ့လိုမျိုးရှင်လိုက်တဲ့ခါကျတော့ဒီဘရင်ရဲ့ဒီလူလူပေါ်မှာလွှမ်းမိုးမှုကပိုကြီးသွားတဲ့အတွက်ဒီလက်ရှိအာဏာသိမ်းတာကိုထောက်ခံတဲ့သူဟိုပိုများလာတယ်လို့ပြောလို့ရတယ်။အဲ့ဒီအခါကျတော့ဟိုထက်စင်ဘက်ကနေထောက်ခံပြီးတော့ဆန္ဒပြမဲ့လူအနေထားကကျွန်တော်ထင်တယ်နည်းသွားပြီလို့ထင်ပါတယ
်။ဟုတ်ကဲ့အခုဒီထိုင်းနိုင်ငံမှာစစ်အာဏာသိမ်းမှုကဒီတခြားတိုင်းပြည်တွေကအာဏာသိမ်းမှုတွေနဲ့တော့ကွာခြားနေတာကိုတွေ့ရတာပေါ့လေတခြားနိုင်ငံတွေမှာလို့ဟလာဟိုစစ်တပ်ကနေပြီးတော့ပြစ်ဟဲခိုက်ရင်နဲ့အာဏာသိမ်းယူရတာမျိုးမဟုတ်ဘဲနဲ့အခုကတနတ်တစ်ချက်မဖောက်သွေးတစ်ဆက်မကြဘဲနဲ့အခုလို့အာဏာသိမ်းယူလိုက်တယ်ဆိုတော့ဒါကထူးခြားနေပါတယ်ခင်ဗျဒီအခုဖြစ်ပေါ်လာတဲ့ထိုင်းနိုင်ငံကအာဏာသိမ်းမှုနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအာဏာသိမ်းခဲ့တာနဲ့ရှင်းကြည့်လိုက်ရင်တော့တော်တော်ပဲကွာခြားနေတာလဲကျွန်တော်တို့တွေးမိပါတယ်အဲ့တော့အခုဒီအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့ပဲကျွန်တော်တို့ဒီ RFA ဦးစိုးသိန်းအနေနဲ့လည်းပဲဘယ်လိုများသုံးသပ်မိလဲဆိုတော့ကျွန်တော်တို့ကြားပြရစီခင်ဗျာ
ဟုတ်ကဲ့ဥက္ကမောင်ကြီးခင်ဗျပထမအချက်ကတော့ကျွန်တော်ကရေဘူးရရအားဖြင့်စစ်အာဏာသိမ်းမှုဆိုတာကိုကျွန်တော်လုံးဝလက်မခံနိုင်ဘူးခင်ဗျဘယ်လိုအခြေအနေမျိုးပဲဆိုဆိုအခုထိုင်းနိုင်ငံမှာလည်းဖြစ်ဖြစ်ဗင်နိုင်ငံမှာလည်းဖြစ်ဖြစ်ဟလာပြဿနာပေါ်လာပြီဆိုပြီးစစ်တပ်ကဝင်ပြီးတော့အာဏာသိမ်းနေဆိုတဲ့ဥစ္စာကအဲရှေးတုန်းကလုပ်တဲ့ကိစ္စတွေအခုခေတ်မှာဒါမျိုးတွေကကျွန်တော်တို့လက်မခံနိုင်ဘူးလို့အဲကျွန်တော်သုံးသပ်လို့ရတယ်လက်မခံနိုင်ဘူးဆိုတာလည်းတခြားကြောင့်မဟုတ်ဘူးဟလာတခုခုဖြစ်တိုင်းစစ်အာဏာသိမ်းလိုက်စစ်အာဏာသိမ်းလိုက်ဆိုရင်ကျွန်တော်ဒီမိုကရေစီစနစ်ကဘတော့မှထုံးကားနိုင်မှာမဟုတ်ဘူးလို့ဒါကြောင့်သုံးသပ်လို့ဒီလိုသုံးသပ်လို့ရလို့ကျွန်တော်အခုပြောပြတာပါပဲကဲဒါဖြစ်ရင်ကောအခုဒီထိုင်းနိုင်ငံမှာလုပ်တဲ့ဟာကိုကောလက်ခံနိုင်နေလားဆိုထိုင်းနိုင်ငံကတမျိုးဗျတမျိုးဆိုတာကပထမအချက်ကတော့သူတို့ရဲ့အဲစနစ်ကိုကတမျိုးသူကဖွဲ့စည်းပုံဥပဒေကိုအခြေခံတဲ့ဘယင်စနစ်ခင်ဗျာနော်ဘယင်ဆိုတဲ့ပုဂ္ဂိုလ်ကဟလာသူဟုတ်ကဲ့ဘယင်ဆိုတဲ့ဥစ္စာကသူကအားလုံးတဲ့သူကပိုသားတယ်ဗောဗျာဟိုအထက်မှာနေနေတဲ့အုပ်ချုပ်မှုအာဏာတစ်ခုရှိနေတယ်တခြားဖွဲ့စည်းတွေမှာဒီလိုမရှိဘူးအဲ့တော့သူကအဲ့ဒီဘယင်ရဲ့ဩဇာအာဏာလွှမ်းမိုးမှုအောက်မှာဒီဥစ္စာကစစ်တပ်ကလုတ်သွားတာဆိုတော့ဒါတမျိုးစစ်တပ်ကသူလှုပ်ချင်တိုင်းသူလှုပ်လို့မရဘူးသူဘယင်ရဲ့သဘောတူညီချက်ကိုသူကယူရသေးတယ်အဲ့တော့အဲ့ဒီတစ်ချက်ရှိတဲ့အတွက်ကြောင့်ဟာလာဒီဥစ္စာကလက်ခံနိုင်ဖို့အလားအလာရှိတယ်နောက်တစ်ချက်ကအမှန်တကယ်ဆိုရင်ဟာလာတက်ဆင်ကလည်းသူဘလောက်ကြီးပဲဆိုဆိုအများပြည်သူလူထုရဲ့ထောက်ခံမှုနဲ့သူ့ကိုရွေးချယ်တင်မြှောက်ထားတယ်ဆိုရင်သူ့ကိုဖြုတ်ချမယ်ဆိုရင်အများပြည်သူလူထုရဲ့ထောက်ခံမှုနဲ့ဖြုတ်ချသင့်တယ်ဒါမှမဟုတ်ရင်လည်းသူတို့ဖွဲ့စည်းပုံအခြေခံဥပဒေရှိတာပဲဖွဲ့စည်းပုံအခြေခံဥပဒေဘောင်တွင်းကနေပြီးတော့သူ့ကိုဖြုတ်ရှားရှိဖြုတ်ပေါ်လေဟာလာအမေရိကန်နိုင်ငံမှာဆိုရင်ဟာလာဒီလိုပဲသူတို့လုပ်ကြတာပဲစူးစမ်းကြတာပဲဟာလာသမ္မတကိုသူတို့ဖြုတ်ဖို့လုပ်ကြပဲနစ်ဆန်ကတော့ပြုတ်သွားတယ်ကလင်တန်ကတော့ဟာလာသူတို့မအောင်မြင်ခဲ့ဘူးအဲ့ဒီသဘောမျိုးနဲ့လုတ်တာပို့ပြီးတော့နီလန်မှန်လိုက်မယ်လို့ထင်တယ်အထူးသဖြင့်ထွန်းသစ္စာဒီမိုကရေစီတွေမှာအခုလိုထိုင်းနိုင်ငံလည်းထွန်းသစ္စာဒီမိုကရေစီလို့ဆိုရမှာပဲဘာလို့ဆိုတော့သူတို့အရင်ဖွဲ့စည်းပုံအခြေခံဥပဒေက1998ခုနှစ်ကမှစပြီးတော့သူတို့နောက်ဆုံးသူတို့ရေးဆွဲလိုက်တာမလားဆိုတော့10နှစ်တောင်မပြည့်သေးတဲ့အချိန်မှာအဲ့လိုပြဿနာတစ်ခုဖြစ်လာတိုင်းစစ်တပ်ကဝင်ပြီးတော့သိမ်းမယ်ဆိုရင်တော့ဒါကတခြားနိုင်ငံတွေပေါ့လေအထူးသဖြင့်မြန်မာနိုင်ငံလိုနေရာမျိုးမှာဟာလာဒီနမူနာယူပြီးတော့ဟာဒီသူတို့တော့လုတ်သေးတာပဲတို့လည်းလုံနိုင်တာပဲဆိုပြီးတော့ဖွဲ့စည်းပုံအခြေခံဗမာမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဲ့ဒီလိုဟာမျိုးတွေလူစစ်တပ်ကဝင်သိမ်းလို့ရတယ်ဆိုတော့အချက်တွေကိုထည့်မယ်ဆိုရင်တော့အဲဒါကတော့တော့ကိုစဉ်းစားစရာဖြစ်နေတယ်အဲ့တော့အဲ့ဒါမျိုးတွေမဖြစ်အောင်ဖွဲ့စည်းပုံအခြေခံဥပဒေကိုခိုင်ခိုင်မာမာနဲ့ဟိုဒီရစ်ပက်လို့တော့မှဟိုမလွတ်အောင်ဟာလာအကုန်လုံးဒီကာကွယ်နိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးထားဖို့လိုအပ်လိုက်မယ်လို့ကျွန်တော်သုံးသပ်လို့ရတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုဆိုတင်ပြောပြသွားလို့ပေါ့လေဒီမိုကရေစီဒီအမြင့်တွယ်ကစားအာရှနိုင်ငံတွေမှာကဒီလိုလက်နဲ့အားကိုးနဲ့ဟလာအချိန်မရွေးစိတ်မတင်အာဏာသိမ်းယူမယ်ဆိုတာမျိုးကတော့အခုခေတ်အခြေအနေတွေနဲ့ဆိုရင်လက်ခံနိုင်စရာမရှိပဲဖြစ်ပါတယ်အခုလည်းပဲဒီဖိလစ်ပိုင်နိုင်ငံကဆိုလို့ရှိရင်တမရမစ္စစ်အာရိုယိုကဒီထိုင်းနိုင်ငံကအာဏာသိမ်းမှုကိုတော်တော်ပဲပြင်းပြထန်ထန်သူကပြောပါတယ်သူတို့ကိုယ်တိုင်ကလည်းပဲဖိလစ်ပိုင်မှာလည်းပဲဒီလိုပဲစစ်တပ်ကနေအာဏာသိမ်းယူမှာကိုသူတို့စိုးရိမ်မှုတွေကရှိနေကြတယ်အဲ့တော့ဒီအခုထိုင်းနိုင်ငံမှာအခုဖြစ်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပဲပေါ့လေဆရာမန်းရှာအနေနဲ့ကျွန်တော်နေစားအခြေအနေတွေဘယ်လိုများပြောင်းလဲလာနိုင်လို့ထင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့အခုထိုင်းမှာဆိုလို့ရှိရင်ပေါ့လေခုနကတော့ခင်ဗျားတို့ဆွေးနွေးကြတဲ့ကိစ္စမှာထိုင်းဘရင်ရဲ့အခန့်ကဏ္ဍအများကြီးရှိတယ်ဆိုတဲ့ကိစ္စအမှန်ပါတယ်သို့တော်လည်းပဲထိုင်းလူဖွဲ့စည်းထဲမှာတခြားအရေးကြီးတဲ့ကိစ္စတွေတော်တော်များများရှိပါတယ်။ဥပမာအဖြစ်ဆိုလို့ရှိရင်လူလက်တန်းစားတွေပြင်ရတတ်ဒီအများကြီးအင်အားကြီးလာတဲ့လူတို့တွေလည်းအများကြီးနိုင်ငံရေးရနှိုးချလာတာကိုကျွန်တော်တို့တွေ့ရတယ်။မနေ့နေ့တော့ကိစ္စတွေလူတို့လှုပ်ရှားမှုကိုကြည့်မယ်ဆိုရှင်လူတို့ကဘယ်လောက်ထိနိုင်ငံရေးနှိုးချလာတယ်ဆိုတဲ့အချက်ကိုကျွန်တော်တို့တွေ့ရတာဖြစ်တယ်။အဲဒီကိစ္စတွေကကျွန်တော်တို့97စစ်ဘက်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပေါ့လေ။အဲဒီတော့ဆူချင်တာပေါ့လူဖွဲ့ထိုင်းလူဖွဲ့စီကတော်တော်လေးကိုပြောင်းသွားတယ်လို့ကျွန်တော်တို့တွေ့ရတယ်။အဲဘာလို့လဲဆိုတော့စီဝါရေးအဆောက်အုံတစ်ခုလုံးနိုင်ငံရေးအဆောက်အုံတစ်ခုလုံးလူမှုရေးအဆောက်အုံတစ်ခုလုံးဟာထွန်းတက်စားဒီမိုကရေစီနိုင်ငံဆိုပေမဲ့လို့သူရဲ့ဖြစ်ထွန်းတိုးတက်မှုဟာတော်တော်လေးကိုမြန်ဆန်တယ်တော်တော်လေးအားရှိလာတယ်လို့ကျွန်တော်တွေ့ရတယ်။အဲတချို့ဟိုတင်းပေါ့လေတချို့တခြားနိုင်ငံတွေနဲ့စာချင်းပေါ့လေဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နေရာမှာတော်တော်လေးကိုဒီအထင်သာမြင်သာရှိတယ်အားကောင်းတယ်မီဒီယာမှာဆွေးရှင်းတော်တော်လေးကိုကျွန်တော်မြင်ရတာတွေ့ရအဲ့လိုဖြစ်တဲ့ခါကျတော့ sita guna ya le, jauh mesin atau yang jauh dari tujuan itu ya. Sita ka, oh, yang nuah taman jauh itu ni jauh sita ni mahuk punya. Tuah demokrasi tau kan de sita pula le. Maksud demokrasi jauh lo Thai lupa si Thai siwa ya saum pelau ti, miam miam sanzan tu de tuah de le tu lah sita guna ya ti le. Sita tema le pun ada di ni aje. Elu pihak kita, sejaga pihak kita yang dilara, timusi seni kita yang dilara kacau. Tapi emnama ini je, kandang lucah nuru mintuar. Tahu dini kala mah, lulu atau kan le sejaga le lulu kita yang dilara sekeja, kiusa nenek sesasiwa. Cenuru di sebab anak timusra, amama jiwa jenji mesusin dah, nauskan saudara we, kau nak kita mahubau. Aduh dolewe dini thay anak timu cenuru ciaraga. Bayang le pani le, tidur le, taukan musi le, bayang time kongsi le taukan le, bayang ada di lula dan hari sabtu mule, ini taukan mutro, mana jari guna kau memang jauh mule, jari nuni le pun sisa lau taukan le. Elo pihak kacau, ciara lo, aku sebab anak tini lu down turu, tapi lo maju bo maya ubi ada cuari ya, pasal turu macam ni dek suah teku. Sitakan ibu roh tu, wan kubro cuci abis itu ada boh kasar nangli jenut tu ya. Lupa si dia malu, tapi ibu umma sitakan anak tinggal di canggung dan nang elu tiam eh udih me elu lu dari le tapi ibu tu nengan dia malu boli jenut matu ya ron. Tu jari kisah kulu deh jenut jolu ya ba. Tapi sitakan ini tu lu jolu sah lu boli. Macam yang matu ayat suya u jenut pas ini elu tu lu jolu sah. Terus lalu melu jenut tiada. Paham leh Rusia. Dengan ganas sesahih malay, tapi bro cipta ni deh. Isha Pasifik mahu nabro di European country ni deh jenut sesahna mayo. Sajian boleh nabro terus pilih mah cipta la deh. Civil society ni boleh. Ah, dah kau ni. Elu pilih kerja lo. Sejaga Thai lumbu sahau. Thai siwa itu kulungu. Auto tahu tu lah. Beni ni mana pilih. Thai sejaga guna uale tiada leh jenut tiada. Elu pido, terus pior eh, tapi terus lalu melakukannya sihir itu dalam tema. Terus lalu lalu dia mahulin.
Okay, kau ini oh, siapa sih siapa di lab ya?
Okay, terus masa pior itu lupa, tapi setakat ramai orang yang jangan lupa. Kau di lesi anak tengah ni taka, atau kau kau setakat itu cuma jua tengah dia salur sihir. Nauto, atau macam apa lalu, cara jua dia nama sihir lalu, atau tengah dia bawa macam siapa ni? เอออันนี้พี่เอาเรื่องนั้นเอาอาณาเต็งดาวก็ทักกันในเรื่องจราบุกวะเนาะที่ไหนรู้สิ่งเดียวที่ดิโมกราซีนี้อะสุริรากาโรกุนากาดิยุคกับวัยรุ่นเส้นเนาะที่พ่อจีบุนยานี่เส้นฮะเออเรื่องมีอยู่เจตนาของที่เชิงเกตมาเลยที่พี่เนาะที่ดิโมกราซีมีจุดวิจารณ์ในเงี้ยดีมาเช่นอะไรบ้างเนาะเมริกามาช่วยเก็บไว้เลยแล้วส่วนที่สุพรีมคอร์ทที่อะไรที่ที่การตั้งที่เป็นโหที่อายุนี่อะไรเช่นไปดูอะไรบ้างเลยอารมณ์อะไรแล้วกันว่าจะอะไรฮะเมลีนอะไรช่วยเ ဒီလိုမျိုးဒါပေမဲ့ထိုင်းနိုင်ငံမှာကြတော့ခုနကပြောတဲ့ဒီဒီမိုကရေစီဟိုအမြင့်တွင်နေပြီလို့ပြောလို့မရတဲ့အခါကြတော့ဟိုအခုလိုအနေထားမျိုးတွေကဖြစ်လာတာအရန်တော်လေမထူးဆန်းလာပါဘူးထိုင်းနိုင်ငံမှာဆိုရင်ဒါနဲ့ဆိုရင်အာဏာသိမ်းခဲ့တာက
但是我们的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人在这里面的人
ကျွန်တော်ကတော့ဒီချိန်ထဲမှာပဲကျွန်တော်ပြောချင်တာကဒီထိုင်းပညာရှင်များစုအနေနဲ့ကတော့အခုလိုအာနာသိမ့်လက်တာကဒီမိုကရေစီရေးရနောက်တစ်လမ်းဆုတ်သွားတယ်ဆိုတာသူတို့လက်ခံတယ်ဒါပေမဲ့အဲရှေ့မှာကောင်းလာဖို့အတွက်ဆိုတော့ဟိုရှေ့ကိုဆက်လမ်းနိုင်ဖို့အတွက်အခုလိုနောက်တစ်လမ်းဆုတ်ဖို့လိုလာပြီဟလာတခြားနည်းမရှိဘူးဆိုပြီးတော့သူတို့တော်တော်များများသုံးသပ်နေကြတာကိုတွေ့ရပါတယ်အဲဆိုလိုတာကတော့ ဒီကနေ့ဒီအေပရီလကတော့ဒီကုနာပြည်သူလူပေါ့နော်ငွေပေးပြီးတော့အဓိကစီယုံပြီးတော့အဓိကတော့တိုင်းပြည်ရဲ့ပဏာတွေပါပဲ 2% လောက်မျိုးလုတ်ပြီးတော့စီယုံထားတာရှိတယ်ဒီပါလီမန်ထဲမှာလည်းနော်ကုနာက check and balance ဒီပေါ့ဟိုအပြန်လည်ထင်းကြီးတဲ့စနစ်တွေပြတ်သွားအောင်ဟလာလူတွေဝင်ပေးပြီးတော့ထိန်းတာလေသူတို့ပြင်မှာထိုင်းအထက်လွတ်တော်ကြီးမှာဆိုအဲ့လိုလှုပ်ထားတယ်အစရှိတဲ့ပေါ့နော်အဲ့လိုနီးတွေဖြစ်လာတဲ့အတွက်ဟိုနောက်ဆုံးကဘီရင်ကလည်းရှင်းရှင်းပြောလို့ရှိရင်တော့ဟိုကျမ်းမာရေးအသိမကောင်းတဲ့ခါကြတော့ဝိဇုတ်ဟောင်းတက်ဆင်နေနေပေါ့နော်ဒီစစ်တပ်ကတူရဲ့ခုနကလူကျင်တဲ့လူနေပုံစံတွေ
ဘလို့နီးနေမှာအဖြေမရှိတဲ့အတွက်ကြောင့်တို့အာနာသိမ်းရပါတယ်။ဒီတို့လည်းနောက်နှစ်ပတ်နေအာနာပြန်လွှဲပေးပါမယ်။တနှစ်နေပြန်လွှဲပေးပါမယ်ဆိုတော့ပြောတဲ့စကားကြီးလည်းကျွန်တော်တို့အားလုံးကြားဘူးကြတာပဲမဟုတ်လား။နောက်တော့မှပေးချင်မှပေးမယ်မပေးချင်လည်းမပေးဘူးဆိုတော့အဲ့ဒါနောက်မှဖြစ်လာတာ။လက်ရှိသိမ်းတာသိမ်းလိုက်တာပဲ။အဲ့တော့သိမ်းတဲ့ဟာကိုအာမပေးသင့်ဘူး။အာမပေးသင့်ရုံနဲ့မက င်းအာနာကိုနည်းနည်းလေးပြေးလိုက်ရင်ဒီအာနာရဲ့ဟိုအစွမ်းအားတော်တော်ကြောက်စရာကောင်းတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုစိုးရင်ရတဲ့အတွက်ကြောင့်ကျွန်တော်ကဒီမိုကရေစီထွန်းသစ္စာနိုင်ငံနေနဲ့ဒီဥစ္စာကိုလက်မခံသင့်ဘူးလို့ပြောတာထိုင်းနိုင်ငံမှာ तू ကခံသာတာတစ်ခုရှိနေတာဘယင်ရှိနေတယ်ဗျအဲ့တော့ဘယင်ကထိတ်ကနေပြီးတော့ तू ကခိုင်ထားတဲ့အတွက်ကြောင့် तू က तू ပြောလို့ရတယ်အဲ तू ကထိန်းလို့ရတယ်အဲ तू ပြောရင်ဖြစ်တယ်ဆိုတာအဲ့ဒါဟိုဘယင်စနစ်မှာပဲရတယ်ကျွန်တော်တို့တခြားနိုင်ငံတွေမှာဒီလိုဘယင်တလောက်အာနာလွှမ်းတဲ့ဘယင်မရှိဘူးဗျအဲ့တော့အဲ့ဒါလေးကိုကျွန်တော်ထောက်ပြခြင်းလို့ပါ
ဖကေဟိုဥစ္စာတေကနာပြောတဲ့ဒီအာနာရပြီးယူရဲဆိုတာကျွန်တော်လက်ခံပါတယ်။ဒါပေမဲ့အဲလက်ရှိဒီစစ်ကောင်းဆောင်တွေကိုထိုင်းနိုင်ငံရဲ့စစ်ကောင်းဆောင်တွေရှိတဲ့အခါမှာပေါ့နော်သူတို့ဟိုရေရှိမှာဆွဲသွားဖို့ဟိုအလားအလာတော့ကျွန်တော်ထင်တယ်နည်းတယ်လို့ထင်တယ်။ဟိုလုံးဝမဖြစ်နိုင်ဘူးလို့ကျွန်တော်ဆိုလိုတာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ကစကြင်ညာကတဲ့ကကူကဒီနှစ်ပတ်အတွင်းမှာအရသာလက်ထဲကိုအာနာပြန်ထည့်ပေးမယ်။ကျွန်တော်တို့လုံးဝဆက်မနေတော့ဘူး။ဟလာပြီးလို့ရှိရင်တစ်နှစ်အတွင်းဟလာဖွဲ့စည်းပုံဆွဲမယ်ရွက်ောက်ပဲလုပ်ပေးမယ်ဆိုပြီးတော့သူကအတိအကျဟိုနောက်ဆုံးအနာဆွဲမဲ့နေသားထိပါအာကျင်ညာထားရကိုတွေ့ရလို့ဖြစ်ပါတယ
်ဟိုဥမေဟိုဥစားလည်းပြောတာပဲဗျဘ ෝජ ုဆောင်းမောင်လည်းပြောတာပဲဟလာမူရှာရော့ဖ်လည်းပြောတာပဲမူရှာရော့ဖ်ခုတည်းရှိတော့မယ်ဗမာပြည်မှာလည်းခုတည်းစစ်တပ်ကရှိတော့မယ်
ဟုတ်ကဲ့ညီမညီမတို့ကတော့အဲ့လိုအချိန်ကြာမရှိခဲ့ဘူးလေ ရွေးကောက်ပွဲလုပ်ပေးမယ်ပြောခဲ့ပြီးတော့အချိန်ကြာမရှိခဲ့ဘူး။နောက်တစ်ခုကမြို့သားညီလာခံလုပ်ပေးမယ်ပြောပြီးတော့အချိန်ကြာမရှိခဲ့ဘူး။အခုချိန်ထိဟို18နှစ်ကျော်အေးပေါ့18နှစ်လောက်ကြာသွားတာပေါ့နော်။ဒီမှာဟို18ရက်တောင်ကြာမှာမဟုတ်ဘူး။ရှင်းပြောလို့ရှင်တော့ဟို14ရက်နှစ်ပတ်ပေါ့နော်။အဲ့ဒါနဲ့အနာလွှဲသွားမယ်တဘောမျိုးလေ
။ဟုတ်ကဲ့ဦးဝင်းမင်းပြန်လဲပြီးတော့တင်ပြတာလည်းပဲကောင်းပါရဲ့ခင်ဗျာ။အဲ့တော့ကျွန်တော်တို့ကအချိန်ရလဲအကန့်အသတ်နဲ့ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီစကားဝိုင်းကိုတော့ကျွန်တော်ဒီမှာပဲရနာပါမယ်။နော်ဦးဝင်းမင်းတို့ဆရာမန်းရှာတို့သုံးသပ်ပြသွားတာတွေကလည်းပဲထိုင်းနိုင်ငံရဲ့ထူးခြားတဲ့အခြေအနေနဲ့ဟလာကမ္ဘာမှာသူများနိုင်ငံတွေနဲ့မတူထူးခြားတဲ့အခြေအနေဖြစ်နေတာမို့လို့တကြောင်ပေါ့လေဦးစိုးတင်ကတော့လည်းပဲဒီမိုကရေစီရှုထောင့်ကနေကြည့်ပြီးတော့ဒီမိုကရေစီနီလာအနေနဲ့လုပ်မယ်ဆိုလို့ရှိရင်အဲ့တိုင်းပြည်ကပြည်သူအများအနေပြီးတော့ရွေးချယ်တင်မြောက်ထားတဲ့အစိုးရမကြိုက်ရင်လည်းပြည်သူတွေကပဲပြန်ဖြုတ်ချရမယ်ဒီမိုကရေစီနီလာနဲ့ပဲလုပ်ရမယ်လက်နဲ့အားကိုနဲ့စစ်တပ်ကဝင်နေဆိုတာကိုလက်မခံနိုင်ဘူးဆိုရင်ဒီအယူဆကိုလည်းကျွန်တော်တို့ကလက်ခံမှာပဲအဲ့တော့အခုဒီထိုင်းနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုတော့ပေါ့လေအာနာသိန်းကောင်းဆောင်ကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်တီကသူပြောထားတဲ့ဂရုစကားအတိုင်းနှစ်ပတ်ကြာလို့ရှိရင်အရသာဟလာတယောက်ကိုသူဥစားရွေးချယ်ပြီးတော့အာနာလွှဲပေးမယ်ပြီးလို့ရှိရင်ရွေးကောက်ပွဲကိုတနေ့လုပ်ပေးမယ်ဆိုတာတွေကိုတော့ကျွန်တော်တို့စောင့်မျှော်ပြီးတော့ပဲကြည့်ကြရမယ်အခြေအနေရှိပါတယ်အဲ့တော့ဒီစကားဝိုင်းလည်းကျွန်တော်တို့အချိန်မရှိတော့တဲ့အတွက်ကြောင့်ဒီမှာပဲရနာပါရစေခင်ဗျာအခုလိုတယ်လီဖုန်းနဲ့ပါဝင်ပြီးတော့ဆွေးနွေးသုံးသပ်ပြကြတဲ့အတွက်ကြောင့် KNU ကရင်အမျိုးသားအစည်းအရုံးအထွေထွေတွင်းမှုပရိုမန်ရှာနဲ့ထိုင်းနိုင်ငံခြေဆိုင်မြန်မာအရေးလေ့လာသုံးသပ်သူဦးဝင်းမင်းတို့နဲ့တကွာကျွန်တော်တို့ RFA ဒီကအစည်းအဝေးမှုဦးဆိုးတင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြရင်ညီကုန်းချုပ်ပြရစေတော်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ